ဣသရေလနိုင်ငံတယ်လီဗစ်မြို့မြန်မာတန်ရုံးမှာတာမကြီးဥမမောင်လင်းအပါဝင်ပထမအတွင်းဝန်ဒုတိယအတွင်းဝန်တန်ရာရှိ၃ဦးသာရှိတဲ့နဲ့ဒုတိယအတွင်းဝန်ဦးကောင်းထက်က CDM လို့ခေါ်တဲ့အကြမ်းမဖက်အာဏာဖီဆန်ရေးလှုပ်ရှားမှုတွေပါဝင်လာတာပါသူပါကြောင့်အခုလို CDM လို့ရလဲဆိုတဲ့အကြောင်း BOA ကိုရှင်းပြပါပါတယ
်ဖြစ်လို့ကျွန်တော်ဒီ CDM movement ကိုပါဝင်နေဆိုတော့ကျွန်တော်ဒီဘဝနဲ့တကယ်လို့အာဏာသိမ်းဖြစ်စမှာဒီဟာဒီနိုင်ငံတော်အတွက်အကျိုးရှိပြီလို့ဒီဟာမျှတအောင်လို့ယူဆတဲ့အတွက်ကြောင့်ဒီကောင်ပြီးတော့နောက်တစ်ခုကကျွန်တော်တို့ဒီဒေတာတွေညံ့တော်ဆန္ဒပြမယ်အနေထားကိုအကျံဆက်ချူခွင်းနဲ့အချင်းတွေကိုကျွန်တော်ဒီမှာတက်မခံနိုင်ဘူးအဲ့ဒါကြောင့်ကျွန်တော်ဒီစီဒီအမ်ကိုဆက်မှာပါဝင်ခဲ့တာဖြစ်ပါတယ်ခင်ဗျာဟိုသင်္ကေတမှုတွေနဲ့တော်တော်လောကျွန်တော်အရင်နဲ့ကလည်းကြိုးပြီးတော့ဖွင့်ထားခဲ့ပါတယ်ပေါ့နော်ဒီဒီတိုင်းမှာလည်းကိုတွေးထားတာဖြတ်ပေါ်တဲ့မမြောင်းလင်းနဲ့နေထားရတုံ့ပြန်မှုတွေကိုလည်းဆင်ဆိုင်ရမယ်လို့လည်းကျွန်တော်ထင်ပါတယ်ခင်ဗျာအဲ့ဒီအတွက်ကိုကျွန်တော်အကူကြီးအတွက်တော့လည်းကောင်းပါတော့အများနဲ့အဲ့ဒါတော့ပေါင်းပြီးတော့လည်းကောင်းဒီဟာအတွက်ကိုလည်းကျွန်တော်ပြင်ဆင်သွားဖို့အစီအစဉ်ရှိပါလေခင်ဗျာ
အမေရိကန်ပြည်သူ့ Los Angeles မြို့မြန်မာကောင်စီဝန်ယုံကပထမအတွင်းဝန်ဖြစ်တဲ့ဦးအောင်ကျော်နိုင်ကလည်းဖေဖော်ဝါရီ5ရက်တောက်ကြနေကစလို့ရုံးမတက်ပဲ CDM လုံးလိုက်ပြီဖြစ်ကြောင်းပြောပါတယ
် CDM လုံးလာတာတော့โอ้ซิโอ2ซิอานาติงอ่ะอย่างน้องจาซုံးหมดเนี่ยที่อานาติงซิโอ2เนี่ยที่คันเรียกโหยัดๆมันตั้วผู้สุดเลยเนี่ยเจนเนี่ยจนว่าลงมาป่ะเออยงยงก็တော့ไม่ตั้วတော့ป่ะพี่ที่ดูอานาที่ดูสุดอ่ะแล้วแท้ป่ะเนาะอย่างยောက်แต่ที่เออจนเราอ่ะเนี่ยตกออกมาป่ะเนี่ยจนเราอย่างนั้นมาเนี่ยดูขึ้นมาเลยสัวတော့เนี่ยอามาเหมี่ยวมันก็ไม่อยากป่ะเนี่ยดูเราฉิดาป่ะหอบ
မြန်မာမျိုးကလန်မကဌာနချုပ်ဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမကြီးဦးကျော်မိုးထွန်းကသူ့အနေနဲ့ NLD ရသားအစိုးရအတွက်သာတာဝန်ခံဆက်လက်လှုပ်ဆောင်သွားမယ်လို့ဖေဖော်ဝါရီ26ရက်နေ့ကုလသမဂ္ဂအထွေထွေညီလာခံမှာကြေညာလိုက်ပြီးနောက်ပိုင်းမြန်မာသံတမန်ဝန်ထမ်းတွေတယောက်ပြီးတယောက် CDM လှုပ်ရှားမှုတွေပါဝင်လာကြတာတွေ့ရပါတယ်နိုင်ငံရေးဝန်ကြီးဌာနမှာလှုပ်တဲ့16နှစ်ရှိခဲ့ပြီဖြစ်တဲ့မမြဆွာဆွာခိုင်ဟာဂျမနီနိုင်ငံဘာလင်မြို့မြန်မာတန်ရုံးကဝန်ထမ်းတူဦးဖြစ်ပါတယ်သူဘာကြောင့် CDM လှုပ်ရှားမှုတဲပါဝင်လာရတယ်လဲဆိုတာကိုပြောပြပါတယ်
။ဒီစစ်အာဏာသိမ်းအစိုးရနေပြီးတော့ဖေဖော်ဝါရီလ1ရက်နေ့မှာနိုင်ငံတော်ရဲ့အတိုင်းအမြံပုဂ္ဂိုလ်အဲဒီအမေရိကန်ဆန်းစုကြည်နောက်တဲ့သမရာယီဦးဝင်းရဲ့ဒီလိုမျိုးခေါင်းဆောင်တွေအပြင်ကိုဒီမိုကရေစီကြီးကရွေးကောက်တင်ရောက်ထားတဲ့ပြည်သူကိုယ်စားလှယ်တွေနောက်တော့လူစုခေါင်းဆောင်တွေအဲဒီလိုလူပုဂ္ဂိုလ်တွေကိုဒီဥပဒေနဲ့ဆန်းစည်းရဲ့အဲဒီတော်တော်ပြည်သူလူထုတွေအားဆိုလို့ရှိရင်အကံရနိုင်ကြတယ်အကုန်လုံးကဒီလမ်းပေါ်ထွက်ပြီးတော့အကုန်လုံးကညီညီချင်းချင်းဆက်လာပြကြတယ်ဒါဒီအကုန်လုံးကဆိုလို့ရှိရင်အကုန်လုံးကိုယ့်ရဲ့အသက်ကိုယ်တော်မငဲ့ပဲနဲ့အကုန်လုံးလမ်းပေါ်ထွက်ပြီးတော့ကိုယ့်ရဲ့ဆန္ဒကိုဖော်ထုတ်ကြတယ်ကျမတို့အကုန်လုံးကဆိုလို့ရှိရင်ဒီဖြစ်စဉ်မှာမိသူတယောက်အနေနဲ့တသားနဲ့ခံစားရတယ်ပေါ့နော်ကျမဆိုလို့ရှိရင်ဒီတရက်နေ့ထရနေပြီးတော့ဒါတော်တော်လေးကိုစိတ်မကောင်းဖြစ်တယ်ကိုယ်လည်းလူတုံးရဖြစ်တယ်ပေါ့နော်ဒီဒီဖြစ်ရတဲ့အကုန်လုံးကလည်းကျမတို့ဒီစီရီယံလုပ်ဖို့အတွက်ဒါတကယ်ကိုကြီးမားတဲ့တွန်းအားပါပဲဒီဟာအတိအကျချက်တယ်ပေါ့နော်ကျမတို့ရဲ့လူထုခေါင်းဆောင်ပြန်လို့ရမယ်အဲကျမတို့ရဲ့ဒီခေါင်းဆောင်တွေကနေပြီးတော့ဒီစနစ်တကျအုပ်ချုပ်တဲ့ဒီအစိုးရကိုပဲကျမတို့ညှော်လင့်ပါတယ
်အလားတူနိုင်ငံရေးဝန်ကြီးဌာနမှာလှုပ်တဲ့23နှစ်ရှိပြီးလက်ရှိဘာလင်မြန်မာတိုင်းရုံးမှာတတိယအတွင်းဝန်တာဝန်ယူထားတဲ့ဒေါ်ချောကလျာနဲ့နောက်ထပ်တတိယအတွင်းဝန်တူဖြစ်တဲ့ဦးမျိုးထက်ဆန်းတို့ကလည်း CDM လှုပ်ရှားမှုတွေပါဝင်လာကြပြီဖြစ်ပါတယ်ဘာလင်မြို့မြန်မာတိုင်းရုံးမှာတာဝန်ကြီးဒေါ်ရင်မြင့်အပါဝင်တန်ရာရှိဝန်ထမ်းစုစုပေါင်း9ဦးရှိတဲ့နဲ့3ဦးကရုံးမတက်ပဲ CDM လုပ်နေကြတာဖြစ်ပါတယ်။ Washington DC မြန်မာတန်ရုံးကတန်မှုတန်း5ဦး၊ Switzerland Geneva မြန်မာတန်ရုံးကတန်ဝန်ထမ်း3ဦးတို့ကလည်းမတ်လ4ရက်နေ့မှာ CDM လှုပ်ရှားမှုတွေပါဝင်လာကြတာဖြစ်ပါတယ်ခင်ဗျာ။